Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ18ရက်စာသာပတိနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်သိငင်ထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဒေါ်လန်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်တို့ဒီကနေ့တွေ့ဆုံမှုရှိပြီးဂျပန်အမေရိကန်မွေးမေးဆက်ဆံရေးအနာဂတ်နဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ဟာကမ္ဘာကြီးနဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမယ်လို့ဂျာမနီမှာရောက်နေတဲ့သမ္မတဥပမာကပြောပါတယ်။တောင်ကိုရီးယားသမ္မတကိုစစ်ဆေးဖို့အထူးရှိနေတဲ့အူခံတော်ခွင့်ပြုမယ်ဥပဒေလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီတဲ့ရင်တွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အမေရိကန်အစိုးရတဲ့အတွက်လူရေးချယ်မှုတွေလုပ်နေချိန်မှာပဲသူ့အဖွဲ့အတွင်းမှာအချင်းချင်းတိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့သတင်းကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကညှိဆိုလိုက်တဲ့သတင်းနောက်ပြီးတော့ဒီမြန်မာနိုင်ငံကရခိုင်ပြည်နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒီနယ်မြေလိုက်ပြီးရှင်းနေလို့ရိုဟင်ဂျာယာနဲ့ချီဘင်္ဂလားဘက်ဖျက်ပြေးနေတယ်ဆိုတဲ့သတင်းအစိုးရကညင်ပါတယ်
ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ကဒီပြန်လာပြောဆိုဆွေးနွေးတာတော့ရှိတယ်ပေါ့လေကျွန်တော်တို့ရှိရတမန်ကြီးနဲ့သူတို့ရှိရသက်တမ်းတာဝန်ရှိတဲ့တွေ့တယ်ဆွေးနွေးတာတွေတော့ရှိပါတယ်အဲသူတို့ဆွေးနွေးတဲ့မှာတော့အဲ့ဒီလို
နောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ရှင်အမေရိကန်ကုန်သွယ်ရေးဌာနနဲ့မြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းကျုပ်တို့ဒီကနေ့နားလည်မှုစာကြွန်လွှာရေးထိုးတဲ့သတင်းအပါအဝင်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ကြာသာပတိနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်တိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ပြည့်စုံမှုရှိပြီးဂျပန်နဲ့အမေရိကန်ကြားလူညုံရင်းဆိုင်ရာမာမေးဖြစ်မှုရဲ့အရေးပါပုံကိုဂျပန်ဝန်ကြီးချုပ်ကအထူးအလေးထားပြောမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲမှာအနိုင်ရပြီးကြတဲ့ကဆိုရင်မစ္စတာထရမ့်ဟာကမ္ဘာကောင်းဆောင်အတော်များများနဲ့တယ်လီဖုန်းကတဆင့်စကားပြောပြီးပါပြီ။အဲ့ဒီအထက်မှာအီဂျစ်သမ္မတအက်ဘဒယ်ဖတ်ဒါ LCC ဂျပန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းအခုဂျပန်ဝန်ကြီးချုပ်အာဘေနဲ့ကတော့ဇန်နဝါရီလမှာသမ္မတတက်တမ်းမစတင်ခင်ပထမဆုံးလူကိုယ်တိုင်တွေ့ဆုံတာဖြစ်ပါမယ်။အခုတွေ့ဆုံပွဲမှာအနာဂတ်အတွက်သူ့ရဲ့အမြင်ကိုမစ္စတာထရမ့်နဲ့ဆွေးနွေးခြင်းတယ်လို့ဂျပန်ကနေမထွက်ခင်မှာမစ္စတာအဘေကပြောပါတယ်။ယုံကြည်မှုပေါ်မှာသာမဟာမိတ်ကိုတည်ဆောက်လို့ရကြောင်းဒါကြောင့်အဲ့ဒီယုံကြည်မှုကိုသမ္မတထရမ့်နဲ့တည်ဆောက်ခြင်းကြောင်းအဲ့ဒီပေါ်ခြေခံပြီးကမ္ဘာငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အတူတကွလက်တွဲလှုပ်ဆောင်သွားခြင်းကြောင်းမစ္စတာအဘေကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့သမ္မတတဲ့ဖြစ်လာမဲ့ဒေါ်နယ်ထရမ့်လက်ထက်လူဝင်မှုကြီးကြပ်ရေးအရေးယူဆောင်ရွက်ချက်တွေကနေကျောင်းသားတွေနဲ့ဝန်ထမ်းတွေကိုကာကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်ကကောလိပ်ကျောင်းသားတွေမနေ့ပုတ်ထုံးနေ့ကစုဝေးချီတက်တောင်းဆိုခဲ့ပါတယ်။ကျောင်းသားတွေကသူတို့ရဲ့အဆောင်တွေမှာတရားဝင်အထောက်အထားမရှိတဲ့ကျောင်းသားတွေအတွက်လုံခြုံတဲ့နေရာဖြစ်သတ်မှတ်ပြီးတရားဝင်အထောက်အထားဆောင်ရွက်စတဲ့နေစစ်ဆေးတာနောက်တရားဝင်အထောက်အထားမရှိတဲ့ကျောင်းသားတွေကိုပြည်ထောင်စုအစိုးရအာဏာပိုင်နေထံကိုလွှဲပြောင်းပေးတာတွေမရှိတဲ့ဘေးကင်းရာခိုးလုံရာအဆောင်တွေအဖြစ်သတ်မှတ်ပေးဖို့တောင်းဆိုကြတာပါလှုပ်ရှားမှုကိုဖော်ဆောင်သူတွေကတော့တက္ကသိုလ်80ကျော်မှာဆောင်ရွက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်ဒီထဲမှာ Princeton New York တက္ကသိုလ်နောက်မြောက်ကယ်ရိုလိုင်းနားက Duke တက္ကသိုလ်နဲ့ Los Angeles က California တက္ကသိုလ်တို့လည်းပါဝင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုကကမ္ဘာကြီးနဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်ဆိုတာဂျာမန်တွေနဲ့ဥရောပတိုက်သားတွေအကုန်လုံးကိုလေးနဲ့ပြောဆိုပြီးအမေရိကန်နဲ့ဥရောပကြားခိုင်မာတဲ့ညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုပေါ်သမ္မတဘရောက်အိုဘားမားကဂျာမနီနိုင်ငံခီးစဉ်တွင်အထူးအလေးပေးပြောဆိုပါရယ်သမ္မတဥပမဟာသူ့ရဲ့သမ္မတတက်တန်းတွင်နောက်ဆုံးပြည်ပခီးစဉ်မှာဂျာမနီနိုင်ငံကိုအဓိကခီးတစ်ထောက်ပြည့်ဝချခဲ့တာပါဂျာမနီဟာဥရောပရဲ့ထိပ်တန်းစီးပွားရေးနိုင်ငံအမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တယ်လို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့မှာအရေးပါတဲ့အဖွဲ့ဝင်တူဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်အမျိုးသားရေးဝါဒီလှုပ်ရှားမှုတွေအားကောင်းလာနေတဲ့ဥရောပမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်ဟာလီဘရယ်ဝါဒီတွေအတွက်အထင်ရှားဆုံးခေါင်းဆောင်တူအဖြစ်ပေါ်ထွက်လာနိုင်ခြင်းရှိတယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်။သမ္မတဥပမာရဲ့အခုနောက်ဆုံးခီးစဉ်ဟာဂျာမနီနိုင်ငံကိုသွားတဲ့6ချိန်မြောက်ခီးစဉ်ပါ။ဥရောပတိုက်နယ်ပူးပေါင်းဆောင်ရေးထိတွေ့ဆက်ဆံရေးတို့ပေါ်အမေရိကန်ရဲ့တန်တိထံကိုအခိုင်အမာထပ်ပြီးပြသလိုက်တာလည်းဖြစ်ပါတယ်
။ဒီမိုကရက်ပါတီကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ခဲ့တဲ့ဟီလာရီကလင်တန်ကပြီးခဲ့တဲ့သတင်းတစ်ပတ်လုံးလုံးသူလုချင်ခဲ့တာဟာစာအုပ်ကောင်းတစ်အုပ်ကိုဖတ်ခွေးလေးတစ်ကောင်နဲ့အတူနေပြီးအိမ်ထဲကနေဘဲမှမသွားဘဲနေချင်ခဲ့တာပဲဖြစ်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းဖတ်ကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအရင်နှင့်ခဲ့ပြီးတဲ့နောက်ပိုင်းမစ္စစ်ကလင်တန်ဟာပုထုနှစ်ညကဝါရှင်တန်မြို့တော်မှာပထမဆုံးအကြိမ်အများမြင်ကွင်းပြန်ထွက်လာတာပါ။ကလေးတငယ်အကာအကွယ်ပေးရေးရန်မုံငွေဖွဲ့ရဲ့ Beat the Altar စီစဉ်မှာကလင်တန်စကားပြောခဲ့တာပါ။ ဒီစီဇန်ဟာဆိုးရတဲ့အခြေအနေကိုကြော်လွှားပြီးထွချွန်ထမြက်တဲ့ကျောင်းသားတွေဖြစ်လာကြပြီးတော့ကျွမ်းကျင်တဲ့ပညာသည်တွေဖြစ်မဲ့လမ်းကြောင်းပေါ်ရောက်နေကြတဲ့လူငယ်၅ဦးကိုဂုဏ်ပြုတဲ့အစီအစဉ်မှာဒီပွဲကိုသူလာတက်ရတာသူ့အတွက်အလွယ်ဆုံးကိစ္စတော့မဟုတ်ဘူးလို့ Mrs. Clinton ကပြောပါတယ်ဒါပေမဲ့အခုဂုံပြုခံရတဲ့လူငယ်အမျိုးသားအမျိုးသမီး၅ဦးဟာအကြမ်းဖက်အခြေအနေဆင်းရဲမွဲတေမှုစွန့်ပြင့်ခံရမှုတို့နဲ့ကြုံခဲ့ရပြီးနောက်ဘယ်တော့မှအရှုံးမပေးသူတွေဖြစ်တယ်လို့ပြောပါတယ်အခုတူလာတက်တဲ့ Beat the Odd အခမ်းအနားဟာ1992ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဘီလ်ကလင်တန်အနိုင်ရခဲ့ပြီးတဲ့နောက်တက်ခဲ့ပူးတဲ့ပထမဆုံးပွဲဖြစ်တာကြောင့်သူ့အတွက်တော့တိတ်ကိုလွမ်းဆွတ်ဖွယ်ညတညဖြစ်ပါတယ်လို့ Mrs. Clinton ကပြောဆိုခဲ့ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူဟာရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေနှုတ်ထွက်ပွဲရှိတယ်လို့ပြောလိုက်ပါတယ်။တရားမဝင်မူရစီဘွားရောင်းမှုကိုနှိမ့်နှင်းတာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးဒူတာတေကို ICC မှာတရားစွဲခံရနိုင်ခြေရှိတယ်လို့သူ့ကိုယ်ဝေဖန်သူတွေကပြောထားတာပါ။ကုလသမဂ္ဂဟာစစ်ပွဲတွေကိုရပ်အောင်လုပ်နိုင်စွာမရှိဘူးလို့လည်းပီရူးနိုင်ငံမှာကျင်းပမဲ့အာဆာပစိဖိတ်ခေါင်းဆောင်တွေရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးတက်ဖို့ဒီကနေ့မထွက်ခင်ထုတ်ပြန်ချက်တခုမှာသမ္မတဒူတာတေးကပြောထားပါတယ်။တရုတ်နဲ့ရုရှားတို့ကသာကမ္ဘာအခင်းအကျင်းတစ်ကိုဖန်တီးဖို့ဆုံးဖြတ်ကြမယ်ဆိုရင်သူဟာကုလသမဂ္ဂကနေထွက်ပြီးတော့ပထမဆုံးပူးပေါင်းပါဝင်မှတ်သူဖြစ်တယ်လို့လည်းပြောပါတယ်
။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ကနေရုရှားနိုင်ငံနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုကမ္ဘာတစ်လွှာကလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကရှုတ်ချပါတယ်။ရုရှားအနေနဲ့နိုင်ငံတကာတရားစီရင်ရေးနဲ့အဖွဲ့အစည်းတွေကနေထွက်ခွာတော့မယ်ဆိုတာကိုဒီဆုံးဖြတ်ချက်ကသတိပေးလိုက်တာဖြစ်ပြီးလူ့အခွင့်အရေးအကာအကွယ်တွေနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့တာမန်ရုရှားပြည်သူတွေအတွက်လည်းစိတ်မကောင်းစရာအခြေအနေတရက်ဖြစ်တယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။ရုရှားဆိုရရဲ့မနစ်ဗုဒ္ဓဟူးနေ့ကအမိန့်ကြေညာချက်ဟာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆောင်ရွက်ချက်တွေအပေါ်မှာတည်ရမှုတစုံတရာမရှိဘူးလို့နိုင်ငံတကာဥပဒေပညာရှင်တွေကပြောပါတယ်။1998ခုနှစ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကိုတည်ထောင်ခဲ့ပြီးနောက်နှစ်နှစ်အကြာမှာရုရှားသမ္မတပူတင်ကခုံရုံးစာချုပ်ဖြစ်တဲ့ရောမစာချုပ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရုရှားလွှတ်တော်ကတော့ဒီသဘောတူညီချက်ကိုအတိမပြုထားပါဘူး။အာဖရိကတိုက်နိုင်ငံအတော်များများက ICC နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးကနေနှုတ်ထွက်ဖို့မကြာခင်ကဆုံးဖြတ်ခဲ့ကြပြီးနောက်မှာရုရှားကလည်းအခုလိုကြေညာလာတာဖြစ်ပါတယ်။
တောင်ကိုရီးယားသမ္မတပါကွန်လေးရင်ဆိုင်နေရတဲ့လက်ဆောင်မှုရှုတော်ပုံကိုစစ်ဆေးဖို့အထူးရှိနေတူခံထားခွင့်ပြုမဲ့ဥပဒေတရက်ကိုတောင်ကိုရီးယားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သမ္မတပါကွန်လေးကသူ့ရဲ့နီးစပ်တဲ့မိတ်ဆွေတယောက်ကိုနောက်ွယ်မှာအာဏာအလွဲသုံးစားလုပ်နိုင်အောင်ခွင့်ပြုခဲ့ပြီးငွေကြေးအကျိုးမြတ်အမြောက်များရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်ကစစ်ဆေးဖို့အတွက်အတိုက်ခံအများစုလွှတ်မိုးထားတဲ့တောင်ကိုရီးယားအမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါ။အာဏာအလွဲသုံးစားလုပ်တယ်ဆိုတဲ့သမ္မတရဲ့မိတ်ဆွေကိုတနင်္လာနေ့မှာရုံးတင်စစ်ဆေးဖို့အစိုးရရှိနေတွေကပြင်ဆင်နေကြမှာပဲ။တီကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေထပ်လုပ်မယ်ဥပဒေလည်းပေါ်လာတာပါ။အစိုးရရှိနေတွေဟာဒီသတင်းပတ်အတွင်းသမရဖာကုန်းလေးကိုမေးခွန်းတွေမေးမြန်းစစ်ဆေးကြဖို့လည်းကြိုးစားပါသေးတယ်။ဒါပေမဲ့သမရရဲ့ရှေ့နေကသူတို့အတွက်ပြင်ဆင်ဖို့အချိန်ပေးတဲ့အနေနဲ့နောက်သတင်းပတ်ရွှေ့ဆိုင်ဖို့တောင်းဆိုထားတာပါ။တောင်ကိုရီးယားဥပဒေအရသမရအနေနဲ့နိုင်ငံတော်ပုံကံမှုမဟုတ်ရင်ပြစ်ဒဏ်ကနေလွတ်ငင်းခွင့်ရနိုင်ပါတယ်။ဒါပေမဲ့လည်းစစ်ဆေးတာကိုတော့ခံရနိုင်ပါတယ်။
အဲ့အစွန်ရောက်အချမ်းဖက်အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းထောက်ပံ့ဖို့ကြံစီခဲ့တယ်ဆိုတဲ့စွဲချက်နဲ့အမျိုးသား9ယောက်ကိုမင်းနီဆိုတာပြည်နယ်တရားသူကြီးတို့ကထောင်ဒဏ်တွေချမှတ်လိုက်ပါတယ်။သူတို့တွေကအများစုကဆိုမာလီယာဘွားအမေရိကန်နိုင်ငံသားတွေပါ။၈ယောက်ကိုတော့ဒီသတင်းပတ်အတွင်းချမှတ်လိုက်တဲ့စုစုပေါင်းထောင်ဒဏ်ဟာနှစ်ပေါင်း140ကျော်ပါတယ်။9ယောက်မြောက်လူချမှတ်ခံရတဲ့ထောင်ဒဏ်ကတော့သူအချုပ်ခံရပြီးသားအချိန်ကာလနဲ့အတူတူပါပဲ။ဗုဒ္ဓဟူးနေ့ကနောက်ဆုံးထောင်ဒဏ်တွေချမှတ်တာမှာစစ်သွေးကြွတွေကိုကူညီထောက်ပံ့ဖို့ပြည်ပမှာလူသက်မှုကျူးလွန်ဖို့ကြံစီမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့လူ၃ယောက်ကိုအကြီးတန်းတရားသူကြီးမိုက်ကယ်ဒါဗီးစ်ကနှစ်ရှည်ထောင်ဒဏ်တွေချမှတ်တာပါဂူလက်အလီအိုမာကိုထောင်ဒဏ်35နှစ်ချမှတ်ပြီးအဗ်ဒီရာမန်ဒါဥဒ်နဲ့မိုဟာမက်ဖာရာတို့ထောင်ဒဏ်နှစ်30စီတရားသူကြီးဒေးဗီးစ်ကချမှတ်ပါတယ်သုံးယောက်စလုံးကနောင်တရကြောင့်တရားရုံးမှာရှောက်လဲပြီမဲ့လို့အစိုးရရှင်းတွေတွေကရှောက်ထားတင်ပြတဲ့အတိုင်းတရားသူကြီးကထောင်ဒဏ်တွေချမှတ်လိုက်တာပါသူတို့ကိုစစ်ဆေးတဲ့တရားခွင်အတွင်းစီးရီးယားကိုသွားပြီး IS အဖွဲ့တွေဝင်ဖို့တိုင်ပင်ကြတာကိုလျှို့ဝှက်အတန်းဖမ်းယူထားတာကိုအစိုးရရှင်းတွေကတရားရုံးမှာတင်ပြခဲ့ကြတာဖြစ်ပါတယ်
အာဂရီလိုက်ဆောင်မှုတက်ဖြစ်ရေးတကြွလှရှားသူရုရှားတက်ခံကောင်းဆောင်အလက်ဆင်ဒဗညီပေါ်ရာဇမှုနဲ့ပြစ်ဒဏ်ချထားတာကိုရုရှားနိုင်ငံအမြင့်ဆုံးတရားရုံးကပယ်ဖျက်လိုက်ပြီးအမှုကိုအောက်တရားရုံးမှပြန်ပြီးတော့စစ်ဆေးဖို့အမိန့်ချလိုက်ပါတယ်။နဗညီဟာအစိုးရပိုင်းကုမ္ပဏီတစ်ခုကနေဒေါ်လာ5သိန်းတန်ဖိုးရှိတဲ့တစ်တွေကိုအလွယ်သုံးစားလုပ်မှုနဲ့2003ခုနှစ်ကခီရော့ဖ်မြို့တရားရုံးတစ်ခုကနေထောင်နဲ့ငန်းနဲ့ပြစ်ဒဏ်ချခံထားရတာပါ။ဒီပြစ်ဒဏ်ကြောင့်ပဲသူဟာ2033ခုနှစ်အထိရွေးကောက်ပွဲတွေမှာပါဝင်ရှင်ပြန်ခွင့်ဒါမှမဟုတ်အစိုးရအဖွဲ့ထဲမှာပါဝင်ခွင့်ဟန့်တားခံထားရပါတယ်။ဒါပေမဲ့အခုအဲဒီကန့်သက်ချက်ပြတ်သွားပြီမို့2018ခုနှစ်မှာသမ္မတအဖြစ်ပြန်ပြီးအရွေးခံရဖို့ကြိုးစားနေတဲ့လက်ရှိသမ္မတဗလာဒီမီယာပူတင်ကိုစင်ခေါ်မဲ့အတိုက်ခံတယောက်ဖြစ်လာပါတယ်။2018ခုနှစ်ဒီဇင်ဘာလကလွှတ်တော်ရွေးကောက်ပွဲတွေမှာအတိုက်ခံတွေကိုကန့်သက်ဖို့အာဏာရ United Russia Party ဘက်ကနေမဲမတမာမှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်ဆိုတော့အတိုက်ခံတွေရဲ့စုစည်းချက်တွေထုတ်ခဲ့ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲအများအပြားကိုနဗညီကအဓိကဦးဆောင်ခဲ့တာပါ။မစ္စတာပူတင်ဟာဝန်ကြီးချုပ်ဖြစ်လင်းနစ်တာတာဝန်ယူပြီးတဲ့နောက်2012ခုနှစ်မှာသမ္မတပြန်ဖြစ်လာချိန်ကစလို့အတိုက်ခံတွေနဲ့လူမှုအခြေပြုဖွဲ့စည်းတွေကိုနှိမ်နင်းလာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတန်ဖိုးမြင့်ငွေစက်ကူတွေကိုအစိုးရကထပ်သိမ်းလိုက်ပြီးတဲ့နောက်တီးနှံစိုက်ပျိုးမှုမျိုးစေ့တွေဝယ်ဖို့ရာလက်ထဲမှာငွေမရှိတော့တဲ့တန်ပေါင်းများစွာသောစိုက်ပျိုးသူတွေကိုကူညီပေးမဲ့အစီအစဉ်တွေကိုအိန္ဒိယအစိုးရကကြေညာလိုက်ပါတယ်။အချင်းပြတ်ခြားစားမှုကိုအမြင့်ပြတ်ချေမှုမှုရည်ရွယ်တဲ့ပြင်းထန်လာတဲ့အခုလိုရကြောင်းငွေသားနဲ့အဓိကကုသန်းရောင်းဝယ်တဲ့အိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းတွေနဲ့ကုန်သွယ်ရေးတွေအခက်အခဲတွေ့ကုန်တာပါ။ငွေစက်ကူတွေရုပ်သိမ်းပြီးသတင်းတစ်ပတ်ကျော်ကြာလာတဲ့အထိအခြေအနေတိုးတက်လာတဲ့အခြေလက္ခဏာမတွေ့ရသေးပါဘူး။ငွေစက်ကူတွေနဲ့လဲဖို့အတွက်ဘဏ်တွေနဲ့ ATM ငွေထုတ်ဆက်တွေမှာတိမ်ပေါင်းများစွာသောလူတွေတန်းစီစောင့်ကြရတော့မှစိုက်ပျိုးသူတွေအနေနဲ့သတင်းတစ်ပတ်ကိုဘဏ်ကနေဒေါ်လာ380လောက်ထုတ်ယူခွင့်ပြုမယ်လို့ကြေညာထားပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်တင်ကီထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုအရင်ဆုံးအမေရိကန်ရွေးကောက်ခံသမ္မတရဲ့နောက်ဆုံးရသတင်းတင်ဆက်ပေးကြပါတယ်ရွေးကောက်ခံသမ္မတ Donald Trump ကအမေရိကန်အစိုးရအဖွဲ့ရဲ့ဝန်ကြီးနေရာနဲ့တခြားနေရာတွေအတွက်လူရွေးချယ်မှုတွေလုပ်နေချိန်မှာပဲသူ့အဖွဲ့အတွင်းမှာအချင်းချင်းတိုက်ခိုက်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာကိုညင်းဆိုလိုက်ပါတယ်။အစိုးရအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုစနစ်တကျလှုပ်ဆောင်နေပါတယ်လို့သူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောကြားလိုက်ပါတယ်။ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Christie ရဲ့နေရာမှာဒုသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ Mike Pence ကိုအစားထိုးပြီးတော့အစိုးရအာဏာလွှဲပြောင်းရေးအဖွဲ့ကိုဦးဆောင်စေခဲ့ပါတယ်။လွတ်တော်အမတ်ဟောင်းအမျိုးသားလုံခြုံရေးထိပ်တန်းအကြံပေးမိုက်ရောဂျာကလည်းအစိုးရအာဏာလွှဲပြောင်းရေးအဖွဲ့ကနေထွက်ပြီးလို့အင်္ဂါနေ့ကပြောပါတယ်။ဒါအပြင်အစိုးရအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်မှာအင်ဖြူရောဗျူဟာမှုရွေးချယ်တာနဲ့ပတ်သက်ပြီးဝေဖန်ခံရတယ်လို့သူ့သားသမီးတွေနဲ့တမတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမိကွန်းတွေထုတ်ခံနေရပါတယ်။ VOA သတင်းတော့ဇလတိကာဟုတ်သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြပေးပါရှင
်။တရားဝင်အထောက်အထားမရှိတဲ့ကျောင်းသားတွေနဲ့ဝန်ထမ်းတွေကိုထောက်ခံတဲ့အနေနဲ့ကဘာကျော်ရေဦးတက္ကသိုလ်ကကျောင်းသားကျောင်းသူတွေဟာဗုဒ္ဓဦးနေကတော့စာသင်ခန်းတွေကနေထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရေဦးတက္ကသိုလ်အနေနဲ့ပြည်နယ်တန်ပေးခံရနိုင်တဲ့သူတွေကိုခိုးလုံစရာနေရာတွေပေးဖို့ဆန္ဒပြပွဲကိုဦးဆောင်သူတွေကလည်းတောင်းဆိုလိုက်ပါတယ်။နယူးယောက်မြို့မှာတော့ဒေါ်နယ်ထရမ့်အချိန်ကပိုင်ဆိုင်တဲ့အထက်မြင့်တိုက်သုံးတိုင်းမှာနေကြတဲ့သူတွေကအင်တာနက်ကနေလက်မှတ်ရေးထိုးတောင်းဆိုပြီးတော့ Trump ရဲ့နာမည်ကိုဖယ်ရှားပစ်ခဲ့တယ်လို့အဲ့မှာနေထိုင်တဲ့ Majority Jacobs ကပြောပါတယ
် Once he started being very derogatory towards women racist remarks
မျိုးသမီးနဲ့ပတ်သက်ပြီးယဉ်သိရိုင်းဆိုင်စွာပြောဆိုတာတွေလူမျိုးရေးခွဲခြားတဲ့ပြောဆိုမှုတွေနဲ့တခြားအရှက်ရစရာအပြောဆိုတွေစလုပ်လာကြတဲ့ကိုကဒီတိုက်မှာသူ့ရဲ့နာမည်ရှိနေရင်းကိုမလုံခြုံနိုင်တော့ဘူးလို့ကျမတို့သိပါတယ
်ညောင်မျိုးတော်ဝန် Bill de Blasio ကလည်းDonald Trump နဲ့တနအိကြတွေ့ဆုံမှုအတွင်းမှာအမေရိကန်နိုင်ငံသားတွေရဲ့စိုးရိမ်ချက်တွေကိုပြောပြခဲ့တယ်လို့ပြောပါတယ
်။ He is a New Yorker. I do think he loves this city. But I thought it was very important for him to hear what people are feeling.
သူက New York မြို့သားပါ။သူ့အနေနဲ့လည်း New York ကိုချစ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လူတွေဘယ်လိုခံစားနေရတယ်ဆိုတာနဲ့ကျွန်တော်တို့ရဲ့အတွေ့အကြုံတွေကဘယ်လိုဆိုတာကိုသူသိဖို့သိကိုအရေးကြီးပါတယ်
။ဒါပြင် Steve Bannon ကိုသူ့ရဲ့ထိပ်တန်းအကြံပေးအဖြစ်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ Trump ကိုမေးခွန်းထုတ်ခဲ့တယ်လို့လည်းဒေဗလာစီယိုကပြောပါတယ်ဘန်နန်ဟာလူပြူအမျိုးသားရေးဝါဒကိုထောက်ခံအားပေးတဲ့ရှေးဦးဆွဲလက်ရဇွန်းရောက်တွေနဲ့ဆက်ဆက်မှုရှိသလိုသူဟာလူမျိုးရေးခွဲခြားတဲ့အမြင်တွေမိမမုံဒီရဲ့အမြင်တွေဖြစ်တယ်လို့အများကရှုမြင်ကြတဲ့အမြင်တွေကိုဖော်ပြတဲ့သူလည်းဖြစ်ပါတယ်တချို့ Republican လွတ်တော်အမတ်တွေဟာ Trump နဲ့ပတ်သက်ပြီးတော့အရင်ကဝေဖန်ခဲ့ပေမဲ့လည်းဗုဒ္ဓဟူးနေ့ကတော့အားလုံးဟာတညီတညွတ်တည်းထောက်ခံခဲ့ကြပါတယ်
Yeah, I'm not going to comment on White House personnel choices.
ဆွေရအဖွဲ့တွေထရမ့်ရဲ့ကိုယ်ပိုင်ရွေးချယ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ဘာမှမှတ်ချက်ပေးတော့မှာမဟုတ်ပါဘူး။ Democrat တွေကတော့သမ္မတရွေးကောက်ပွဲမှာမထင်မှတ်ပဲရှုံးနိမ့်သွားပြီးတဲ့နောက်ပါတီကိုပြန်လည်အားကောင်းလာဖို့အတွက်ကြိုးပမ်းနေကြပါတယ်။အထက်လွှတ်တော်ရဲ့လူနည်းစုခေါင်းဆောင်တဲ့အဖြစ်ရွေးချယ်ခံရတဲ့အထက်လွှတ်တော်အမတ် Charles Schumer ကအစ်စ်ရွေးချယ်လိုက်တဲ့ပါတီခေါင်းဆောင်တွေကိုဗိုလ်ထုနေ့ကခြေညာခဲ့ပါတယ
်။ I can tell the American people this. We're ready to stand shoulder to shoulder with Republicans.
ကျွန်တော်တို့ရဲ့ Republican တွေကြားမှာသဘောတူတဲ့ကိစ္စတွေကိုပခုံးညင်းရှင်ပြီးအတူယက်တီသွားမှာဖြစ်တယ်လို့မကြခင်သမရဖြစ်လာမဲ့ Trump နဲ့လည်းအတူလက်တွဲလုပ်သွားမှာပါ။ဒါပေမဲ့ကျွန်တော်တို့ရဲ့စံတန်ဘိုးတွေနဲ့ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်လာပြီးဆိုရင်တော့ရွေးကောက်ခံသမရ Trump ကိုလည်းထိတ်တိုက်တွေးသွားမှာဖြစ်တယ်လို့ကျွန်တော်အနေနဲ့ American ပြည်သူတွေကိုပြောနိုင်ပါတယ်
။အသစ်စတင်မဲ့ American လွတ်တော်မှာတော့အထက်လွတ်တော်ရောအောက်လွတ်တော်မှာပါ Republican တွေကကြီးစိုးထားမှာဖြစ်ပါတယ်ခင်ဗျာ။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
VOA ရဲ့ကြာသပတေးနေ့ညချမ်းမြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်လုံခြုံရေးတပ်ဖွဲ့တွေကဒေမြေရှင်းလင်းတာဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြနေပေမဲ့လို့မြန်မာအစိုးရဘက်ကတော့အတိမပြုပါဘူးအိန္ဒိနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သွယ်ဆောင်ရွက်နေတာတွေရှိပေမဲ့ဒီလိုမျိုးယာနဲ့ချီထွက်ပြေးနေတယ်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရဘက်ကိုအကြောင်းကြားတာမျိုးလည်းမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်အစုံကိုကိုမိုးစောပြောပြပေးပါရှင်
။ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကဘူတီတောင်နဲ့မောင်တော်မြို့နယ်တွေမှာနေချားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အစိုးရကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြောင်းနိုင်ငံတကာသတင်းဌာနတချို့ကဖော်ပြနေတာဖြစ်ပါတယ်။ဒီလိုသတင်းတွေထွက်ပေါ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီလိုထွက်ပြေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတစုံတရာအသိပေးအကြောင်းကြားလာတာမရှိဘူးလို့မြန်မာနိုင်ငံဂျာယေဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကပြောပါတယ
်။ဒီအပိုင်းမှာတော့သူတို့ communication ရှိတယ်ဒါပေမဲ့ရောအကြောင်းကြားတာတွေတော့တော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကဒီပြန်လည်ပြောဆိုဆွေးနွေးတာတော့ရှိတယ်ပေါ့လေ။ကျွန်တော်တို့ရှိရာတာဝန်ကြီးနဲ့သူတို့ရှိရာသက်တမ်းတာဝန်ရှိတဲ့တွေ့တဲ့ဆွေးနွေးတာတွေတော့ရှိပါတယ်။အဲ့တော့ဆွေးနွေးတဲ့မှာအဲ့ဒီလိုပြည်ပြည်တယ်ပြုတယ်ဆိုတဲ့ကိစ္စတော့ကျွန်တော်တိတိလောက်ကဟိုမတွေ့မိဘူးခင်ဗျာသတင်းတော့သူဖော်ပြလိုက်မယ်ညာနဲ့ပတ်သက်ပြီးကြီးကြဆွေးနွေးတယ်ကျွန်တော်တို့တင်ပြဆိုတော့အဲ့ဒါတော့ကျွန်တော်မတွေ့မိသေးဘူ
းပြည်တော်စုသမ္မတမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီအတွင်းမှဦးစော်ထေကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ဖြေကြားနိုင်တာမရှိခဲ့ပါဘူးမွန်တော်ဒေတာကံတွေကတော့ဒီလိုထွက်ပြေးတာမကြားသိရကြောင်းနဲ့လုံခြုံရေးကိုတော့တင်းကျပ်ထားကြောင်းပြောပါတယ်
။ဖြစ်ကြတော့ကြောက်ဘူးခင်ဗျာ။ဟိုဒီညက်ညက်ကနေမှာတော့ရေထက်တည်ရှိတယ်။နောက်တစ်ခုမက်ဆော့ဖတ်တွေကတော့အရင်တော့ကဒီဖိတ်ကြည့်ဟိုအရင်တော့ကပုံမှန်အတိုင်းဆိုတော့သူသိတယ်အဲ့မှာဖိတ်ကြည့်ထားလို့ရှားပါ။
ဗုဒ္ဓဦးနေကထုတ်ပြန်တဲ့ writer သတင်းမှာတော့အော်တိုဘာလအရေးခင်းပြီးတဲ့နောက်မှာရိုဟင်ဂျာ900လောက်ဟာစခန်းလေးခုမှာခိုးလုံနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်သားနဲ့စခန်းတွင်းကလူတွေကိုကိုးကားပြီးဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအမျိုးသမီး40နဲ့ကလေး25ယောက်အပါအဝင်လူ86ယောက်ဟာဆက်လက်နှစ်ဆင်းနဲ့နတ်မြစ်ကိုဖျက်ကျော်ဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ကပြန်လည်မောင်းထုတ်ခဲ့ရကြောင်းရေးသားထားပါတယ်။AFP သတင်းတပုတ်မှာတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာပြိပကကြောင့်ထွက်ပြေးလာသူ200လောက်တောင်တင်နေကြောင်းဖော်ပြသလိုတနင်္လာနေ့ကလူ80လောက်ကိုပြန်လည်နှင်ထုတ်ခဲ့ရကြောင်းနဲ့သူတို့ဟာအလုတ်ကန်ခွင်လန်းရှာဖွေဖို့အတွက်စီးပွားရေးအရပြောင်းရွှေ့လာသူတွေဖြစ်ပြီးလက်ရှိပြိပကကြောင့်မဟုတ်ကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲ့စကားကိုကိုးကားပြီးဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာတော့သူတို့ရဲ့နေကြာဆောင်တက်တွေကိုလုံခြုံရေးတိုးမြင့်ထားကြောင်းဖော်ပြကြပါတယ် မြန်မာအစိုးရကတော့ဒီအပိုင်းတွေအတွင်းထုတ်ပြန်တဲ့ HRW ကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့နဲ့ပြည်ပမီဒီယာတွေရဲ့သတင်းတွေဟာပဂရိအခြေအနေနဲ့ကွဲလွဲနေကြောင်းပြောဆိုထားသလို HRW ကလည်းအခြေအနေမှန်တွေကိုသိရဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကိုမောင်းတော်ဒေတာကိုတွားရောက်ခွင့်ပြုဖို့လိုအပ်ကြောင်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်မြမကျမ်းတော်ကတော့လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိရောင်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးရှိကြောင်းသတင်းထုတ်ပြန်ထားပါတယ
်ရခိုင်ပြည်နယ်ဘက်ကလုံခြုံရေးနောက်ဆုံးရအခြေအနေကိုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လွတ်တော်ဘက်ကအခြေအနေကိုကြည့်ရအောင်ပါရမဲသီးမြို့နယ်ကိုစားပြုပြည်သူ့လွှတ်တော်နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုရွေးကောက်ပွဲမတမာမှုနဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းမှုပြည်ထောင်စုရွေးကောက်ပွဲအယူခံခုံရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်ရမဲသီးမြို့နယ်ကရွေးကောက်ပွဲအနိုင်ရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်နှစ်ဦးကကန့်ကွက်လွှာတင်ထားတဲ့အမှုကိုရွေးကောက်ပွဲကော်မရှင်အယူခံခုံရုံးကအပိသက်အနိုင်ပေးလိုက်တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်မန္တလေးတိုင်းရမဲသီးမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်2ရဲ့လွှတ်တော်အမတ်ဦးကျော်မြင့်တို့ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲမတမာမှုရှိခဲ့တယ်လို့ရှင်ပြိုင်ဘက်တွေဖြစ်တဲ့ကိုယ်စားလှယ်လောင်းဦးထွန်းထွန်းဝင်းနဲ့ဦးအောင်မျိုးဦးတို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့ကြတာဖြစ်ပါတယ်ပထမကြားနာမှုမှာအမှုရှုံးနိမ်ခဲ့ပေမဲ့လို့ဒီကနေ့စုံညီအယူခံခုံရုံးမှာတော့အနိုင်ရခဲ့ပြီဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရမဲသီးမြို့နယ်မဲဆန္ဒနဲ့အမှတ်2လွှတ်တော်ကိုယ်စားလှယ်နေရာကိုဝင်ရောက်ရွေးခံခဲ့သူဦးအောင်မျိုးဦးကပြောပါတယ်
ကျွန်တော်ကတိုင်းရည်သားကြီးနဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်ပြန်နိုင်တာပေါ့ဟိုနောက်တစ်ယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းလုံးဝင်းမှာဦးထွန်းလုံးဝင်းကသူကဥကိုကိုနိုင်ကျွန်တော်တို့ပြင်ပို့ချုပ်ကိုကိုနိုင်ခေါ်တာပေါ့နော်သူကဦးရွှေမန်းရဲ့ဒီကော်မတီထဲမှာပါကော်မရှင်ထဲမှာပါတယ်ဒီဥက္ကဋ္ဌပေါ့ကျွန်တော်ကတော့ဦးကျော်မြင့်ဆိုတာကျွန်တော်တို့အရင်မန်နေဂျာဒေသကြီးစံမှုနယ်လျှက်စစ်ဝင်ကြီးဦးကျော်မြင့်ကိုကျွန်တော်နိုင်တာပါကျွန်တော်တို့ကခုအယူခံနိုင်တာဆိုတော့ဟိုတရားဝင်အတီကိုယ်စားလှယ်ဖြစ်သွားပြီဆိုတော့ဒီလွတ်တော်တက်ဖို့ပဲရှိပါတယ်ဗျ။အခုကတော့ဒီနေ့မှကျွန်တော်တို့ကအမိန့်ချတာမလို့မလက်ထံကြမှာကျွန်တော်တို့ဒီလွတ်တော်တက်ဖို့အတွက်ဒီတရားဝင်အဲ့လိုပေါ့ဒီကော်မရှင်ကနေစာပို့တာတွေသက်ဆိုင်ရာဌာနတွေကိုအကြောင်းကြားတွေလုပ်မှာဆိုတော့ဟိုနှစ်ပတ်အတွင်းမှာတော့ကျွန်တော်တို့လုပ်ငန်းစဝင်ရတော့မှာပါ
။ရွေးကောက်ပွဲမှာဘာသာရေးလူမျိုးရေးကိုအသုံးချပြီးအနိုင်ရဖို့ဆောင်ရွက်ခဲ့ပါတယ်ဆိုတဲ့ဗီဒီယိုအထောက်အထားတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အယူခံခုံရုံးကပြန်ပြီးစီစစ်ပြီးအခုလိုအမိန့်ချခဲ့တာဖြစ်တယ်လို့လည်းအနိုင်ရခဲ့တဲ့ဦးအောင်မျိုးဦးကပြောပါတယ
်။အရင်တစ်ခေါက်တုန်းကရှုံးခဲ့တဲ့အချိန်တုန်းကကျွန်တော်တို့ကန့်ကွက်လာတင်ထားတုန်းကကျွန်တော်တို့ရဲ့တပ်တည်ဗီဒီယိုဖိုင်တွေပါတွေကိုပထမရုံးကဖေချာစီစစ်ပြီးတော့မကြည့်ရပါတယ်ပေါ့။အဲ့လိုပါခဲ့တဲ့အတွက်ကျွန်တော်တို့သတင်းစာရှင်းလင်းပွဲတစ်ချိန်လုပ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဒီအဖွဲ့ကိုတို့ပြန်စီစစ်ပြီးတော့မှကိုအနိုင်ပေးတာပါ။အယူဝန်ခုံကကျွန်တော်တို့အခုလက်ရှိရောင်စုကော်မရှင်5ဦးလုံးဒီခုံလုံးမှာထိုင်ပြီးအဲ့ဒီ၅ဦးလုံးပါပဲဒီကျွန်တော်တို့ရဲ့ဒီအယူခံကိုပြန်သုံးသပ်တဲ့စီစစ်တဲ့သူတို့တိုင်ပြီးတော့မှသူရောင်စုကော်မရှင်အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ဒီအမိန့်ကိုချလိုက်တာအဲ့တော့ကျွန်တော်တို့ကဒီရောင်စုကော်မရှင်မှာအရင်ကတဦးလည်းပါတယ်အခုကကော်မရှင်ဥက္ကဋ္ဌအပါဝင်ပေါ့နော်၅ဦးထိုင်ပြီးတော့မှဒီအမိန့်ချတဲ့အတွက်ဒီအမိန့်ကလုံးဝပြင်ဆင်စရာလည်းမရှိတော့အယူခံလည်းတက်လို့မရတော့အတီးဖြစ်သွားတာပေါ့
အယူခံခုံရုံးမှာရှုံးနိမ်ခဲ့တဲ့ရမဲသီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ကအခုလက်ရှိသုရဥရွှေမန်ခေါင်းဆောင်နဲ့ဥပဒေရေးရနဲ့အထုကိစ္စများလေ့လာဆန်းစစ်သုံးသပ်ရေးကော်မတီမှဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်2ရဲ့လွှတ်တော်ကိုယ်စားလှယ်ဦးကျော်မြင့်ကတော့အရင်မန္တလေးတိုင်းအစိုးရမှဆက်မှုနဲ့လျှက်စစ်ဝန်ကြီးအဖြစ်တာဝန်ယူခဲ့သူပါသူတို့နှစ်ဦးစလုံးကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အယူခံခုံရုံးကြားနာမှုကိုလည်းသူတို့နှစ်ဦးလုံးတက်ရောက်ခဲ့ပါတယ်။ဒီကနေ့ရွေးကောက်ပွဲကော်မရှင်အယူခံခုံရုံးကရန်ကုန်တိုင်းတိုက်ကြီးမြို့နယ်ကိုစားပြုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်အမတ်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတိုင်ကြားထားတဲ့ကိစ္စကိုလည်းအဆုံးအဖြတ်ပေးခဲ့တယ်လို့ဦးအောင်မျိုးဦးကပြောပါတယ်။
အဲ့ဒီအယူခံမှာကကျွန်တော်တို့3ဦးအမိန့်ချရပေါ့နော်3ဦးကကျွန်တော်တို့ရမဲသိန်းကကျွန်တော်တို့ကိုယ်စားလှယ်2ယောက်ရတိုက်ကြီးကကိုယ်စားလှယ်2ဦးရအားလုံးပေါင်းစုစုပေါင်း3ဦးစလုံးအယူခံနိုင်ပါတယ
်လာမယ့်ဒီဇင်ဘာလအတွင်းမှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရခိုင်ပြည်နယ်ချင်းတိုင်းရင်းသားလူမျိုးမဲဆန္ဒနယ်ရဲ့လွှတ်တော်အမှတ် ဥပုံးပွေအပေါ်ပြည်သူ့ချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ရဲ့တိုင်ကြားချက်ယူခံကိုဆုံးဖြတ်ဖို့ရှိသလိုရေစကြိုးပြည်သူ့လွတ်တော်အမှဥတိုးရွှေခေါ်ဒေါက်တာတင်ထေးအောင်အပေါ်ပြည်သူ့ချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးစိုးမောင်ရဲ့တိုင်တန်းချက်ယူခံကိုလည်းအပိသက်ဆုံးဖြတ်ချက်ချဖို့ရှိတယ်လို့ရွေးကောက်ပွဲစုံညီခုံရုံးကကြေညာထားပါတယ်ရှင်
မတိန်ကြီးထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်မြန်မာကုန်သွယ်ဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးချင်ပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနနဲ့မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာဒီကနေ့လက်မှတ်ရေးထိုးပါတယ်။ခန္ဓာပေါင်းစုံပူးပေါင်းဆောင်ရွက်ရေးအတွက်အခုလိုလက်မှတ်ရေးထိုးတာဖြစ်ပါတယ်။မြန်မာလူထုအပါအဝင်လုပ်ငန်းရှင်တွေအတွက်အခွင့်အလမ်းတွေပိုပြီးကောင်းလာမယ်လို့လည်း UMFCCI ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်သွဲမေးမြန်းထားတဲ့ကိုအောင်အောင်ကအသေးစိတ်ပြောပြပေးပါမယ်ရှင်
။အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနဒုတိယလက်ထောက်ဝန်ကြီးဒိုင်ယန်ဖာရဲနဲ့မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းတို့ဟာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုရန်ကုန်မြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဆွေးနွေးဝန်ကြီးဌာနတစ်ခုနဲ့ပထမဆုံးအကြိမ်လက်မှတ်ရေးထိုးခဲ့တာမှာပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့UMFCCI ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါရယ
်ဒီပါဝါတို့ energy တို့ဟို aviation တို့ဟိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ဟိုကုန်သွယ်ရေးဌာနနဲ့ UMFCCI တို့နဲ့အတူတူလက်တွဲပြီးတော့ရှေ့ဆက်လုပ်ဖို့ပေါ့ဒါဟို letter of intent အနေနဲ့ထိုးတာပါ
မကြာသေးခင်လပိုင်းတွေအတင်းကပဲ American သမ္မတ Barack Obama ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေကိုဖြေလျှော့ပေးခဲ့ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့် GSP လည်းရရှိခဲ့ပါတယ်ဒီလိုအချိန်ဒီအောက်မှာအခုလိုလက်မှတ်ရေးထိုးနိုင်တာဟာနှစ်နိုင်ငံကြားပုဂ္ဂလိကကဏ္ဍပူးပေါင်းဆောင်ရွက်မှုရလဒ်ဖြစ်တယ်လို့ဒုလက်ထောက်နိုင်ငံကြားရေးဝန်ကြီး Farrell ကပြောပါတယ်အခုလိုသဘောတူစာချုပ်တွေချုပ်ဆိုပြီးတဲ့နောက်မှာပွင့်လင်းမြင်သာမှုရှိတဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဝင်ရောက်လာမှာဖြစ်တယ်လို့အရေးသေးကောင်းတဲ့ပြည်ပပုံကုံတွေထုတ်လို့သွားနိုင်အောင်ကြိုးစားသွားမယ်လို့ဒေါက်တာမောင်မောင်လေးကပြောပါရယ
် infrastructure ပေါ့အခြေခံအဆောက်အုံတွေမှာအမေရိကန်နိုင်ငံကထုတ်လုပ်တဲ့ပစ္စည်းတွေအရေးသေးကောင်းမှုတွေပစ္စည်းတွေတာဝန်တည်မှုရယ်တာဝန်ယူမှုလုပ်ငန်းတွေပေါ့နော် responsible နဲ့ ethical ဟိုပစ္စည်းတွေပြည်ပနိုင်ငံကိုဝင်လာဖို့ရည်ရွယ်ပါတယ်ဟိုသူတို့ကမှတစ်ရှင်းဟိုမြန်မာနိုင်ငံရဲ့အခြေခံအဆောက်အုံတွေဖော်ပြလာပြီးတော့အရေးသေးကောင်းမှုတွေပစ္စည်းတွေကိုရပဲရပြီးရင်မြန်မာနိုင်ငံကထုတ်လုပ်ပြီးပူပေါင်းထုတ်လုပ်ဖို့ဒီ joint venture တွေပေါ့နော်ပူပေါင်းထုတ်လုပ်ဖို့ဖြစ်လာမယ်နောက်ပိုင်းကြတော့လည်းနော်ဟိုဟို poverty alleviation ဆိုတာဆေးရမှုကိုရောနှဲအောင်လို့တော့ကျွန်တော်တို့ဖြည်းဖြည်းဖန်တီးသွားလို့ရတယ်လို့ယူဆပါတယ
်ဒါပေမဲ့လည်းဆယ်စုနှစ်အတော်ကြာနိုင်ငံတကာအတိုင်းဝိုင်းနဲ့အဆက်ဆံပြတ်တောက်ခဲ့တဲ့မြန်မာနိုင်ငံမှာအခုလိုအလားအလာကောင်းတွေရှိလာပြီးမယ်လဲအခြေခံအဆောက်အုံမိုင်းနဲ့ကျွမ်းကျင်လုပ်သားတွေလိုအပ်နေမှုအပိုင်းမှာတော့အတော်အားနည်းနေသေးတယ်လို့လုပ်ငန်းရှင်တွေပညာရှင်တွေကထောက်ပြကြပါရယ်အယောင်ဝယ်လုပ်ရမှာအဓိကကြတဲ့ငွေပေးချေမှုစနစ်နဲ့ပတ်သက်လို့လိုအပ်ချက်တွေရှိနေသေးကြောင်းမြန်မာနိုင်ငံမွေးဖွေလုပ်ငန်းအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာကျော်ထင်ကအခုလိုပြောပါရယ
်အဓိကကတော့ကျွန်တော်တို့ဒီလိုမျိုးကုန်သွယ်မှုလုပ်တဲ့နေရာမှာကျွန်တော်ဘန်စနစ်တွေပေါ့ဘန်စနစ်ကအခုချိန်ထိကျွန်တော်တို့ကဒီလိုအမေရိကန်ပြည်ထောင်စုတော်မျိုးတဲ့တိုက်ရိုက်လွှဲနိုင်မှုခွင့်လမ်းမရသေးဘူးနော်အဓိကအဲ့လိုမျိုးကျွန်တော်တို့ဒီမြန်မာနိုင်ငံကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်လွှဲနိုင်မှုဘန်ဒီဘန်ကင်းစနစ်တွေဘန်နဲ့ပတ်သက်တဲ့ဒီအချင်းချင်းတို့အခြေဆက်မှုတွေရှိဖို့လိုတယ်ပေါ့ဒါမှကျွန်တော်တို့ကပုံရပုံတက်လာနိုင်တယ်ကျွန်တော်တို့20လောက်ကြားနိုင်ငံတစ်ခုကနေဥပမာဆိုစင်ကာပူနဲ့ကျွန်တော်တို့ကလွှဲရတယ်နောက်တစ်ခုကတခါကျွန်တော်တို့ပြည်တွင်းဘဏ်နဲ့အခြေဆက်ဖြစ်ဖို့တခုလုပ်ရတယ်ဆိုတော့ကျွန်တော်တို့အဲ့လိုမျိုးလုပ်နေရတဲ့ဟာမျိုးဖြစ်နေတယ်ပေါ့လေအဆင့်တွေကျွန်တော်တို့ရှိနေတာပေါ့တကယ်လို့တိုက်ရိုက်လွှဲလို့ရမယ်ဆိုအဲ့အဆင့်တွေကျွန်တော်တို့ပျောက်သွားတာပေါ့
ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဖာရဲနဲ့အဖွဲ့မြန်မာနိုင်ငံကိုရောက်ရှိနေစမှာပဲအမေရိကန်အာဆီယံစီးပွားရေးကောင်စီဥက္ကဋ္ဌအလက်ဇန်းဒါဖဲလ်မန်နဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ကြွေးနေကြကြပါသေးတယ်ခင်ဗျာ
အမေရိကန်မြန်မာကုန်သွယ်ဆက်ဆံရေးနဲ့ပတ်သက်ပြီးကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညပိုင်းအတွက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြာခင်မှာထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဒီတိုင်းရင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်။လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်ကလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93236လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုစက်တိုက်တင်ဆက်ပေးမှာပါကျမ်းမာရေးခဏမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့မာရီယာရာကြီးဖြစ်စီကျင်တာတော့သားနာရေးခံမရတာရတာတော့အရေးမကြီးပေါ့နော်အလုပ်လုပ်ငန်းကင်တာခွန်လန်းမျိုးပေါ့နော်ရမယ်ဆိုတော့
တိုင်းရင်းသတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုယူဆုံးထုတ်လင်းပေးမယ့်အစီအစဉ်ကတော့ကျမ်းမာရေးခဏဖြစ်ပါတယ်ဒီသတင်းမဲ့အတွက်ကျမ်းမာရေးခဏအစီအစဉ်မှာတော့သွားပိုးစားယောဂအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာလင်းလာမှုတစ်ခုအရာသွားပိုးစားသူအလွန်များပြားနေတာမို့လို့သွားကျမ်းမာရေးဂရုစိုက်ဖို့လိုနေပြီလို့သွားဘက်ဆိုင်ရာဆရာဝန်တွေကသတိပေးနေပါတယ်သွားပိုးစားရတာအဓိကဘာကြောင့်ဖြစ်ရပါသလဲဘလို့များကာကွယ်နိုင်ပါသလဲသွားပိုးစားတာဖြစ်လာခဲ့ရင်ဆော့ဆော့သိနိုင်အောင်လို့ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဘလို့ကုသမှုတွေခံယူနိုင်ပါသလဲဆိုတာကိုတော့မြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတွင်းရေးမှူးဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာကိုတင်ဆက်ပေးထားပါတယ်ရှင
်โอเคဒေါက်တာမြင့်ထိန်ခင်ဗျာဒီသွားပိုးစားတာကမြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားဘယ်လိုရှိလဲရှင
်မြန်မာနိုင်ငံမှာတော့အကြီးကျယ် country wide စတန်ဒါပေါ့ဘယ်လိုလဲတမရှိသေးဘူးပေါ့နော်ကျွန်တော်တို့တနီယာမှာလည်းလုပ်ကြည့်ရဆိုရဆိုရင်တော့ဆယ်ရောက်မှာရှိရလောက်ကပူစားတာရှိတယ်လို့အစီအစဉ်ရရှိပါတယ်ခင်ဗျ။
ဟုတ်ကဲ့ဒီသွားပူစားတာကအဓိကဘာကြောင့်ဖြစ်ရတာလဲ
။စာပေါ့နော်။စာကပါရရှိသွားမယ်။ဒါကတော့ရှိနေပကြီးရတယ်ပေါ့။သူတို့ပေါင်းစားမှုကြောင့်မို့လို့ဒီအဆစ်ထွက်ပေါ်လာတာရှိပါတယ်။ဒါပေမဲ့အဲ့ဒီအဆစ်ကြောင့်မို့လို့ဘယ်လောက်မှားတော့အသားကိုဒီအဆစ်နဲ့စားထည့်တဲ့အခါမှာဝါးအသားကြီးကကျော်သွားပြီးတော့ကျလာတဲ့အခါမှာကျော်ပြီးဖြစ်သွားတယ်။ကျင်းရည်ရပါပါလို့ဒီကောင်လေးစားတဲ့ပုံစံမျိုးဖြစ်သွားတယ်ဆွေးရတဲ့ပုံစံလေးလေးလေးပြောကြတာပေါ့အကျိုးတော့ acid ကစားလာပါ
ဟုတ်ကဲ့ဆရာအခုလို့ဒီ acid ကနေပြီးတော့ပေါ့နော်သွားကိုစားသွားတာကဘလို့လူတွေမှာပို့ပြီးတော့အဖြစ်များတယ
်ငါးစားပြီးတော့ဒါစားတဲ့မှာများရင်ပေါ့အဲ့ဒီဒီမှာပို့ပြီးတော့ဖြစ်တာတော့ပို့များပါတယ်ဒါတော့ဒီစားတော့ကတကယ်တော့ကြွားရင်မြင့်တဲ့ပုံမှာကြာသွားလို့ရှိရင်ဒီထဲမှာရှိတဲ့တကြီးကဒီနဲ့ပေါင်းပြီးတဲ့ခါကျတော့သွားမယ်လို့လည်းတခါမှာ acid ပေါ်လာတယ်ဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့လူတွေမှာဖြစ်ဖို့အန္တရာယ်များတဲ့ဆရာ
ကျိုးကြီးတွေမှာကျွန်တော်စီးချေရှိတဲ့လူတွေကြီးခြေရတာရှိတဲ့လူတွေမှာကျွန်တော်တစ်ချက်တည်းမှာဒီကပ်ပင်ဆက်တာနေသွားတဲ့ခံကြလို့ရှိရင်လည်းဖြစ်တာပါညဒီလိုဒီကအားလုံးတော့ wash out လုပ်သွားတာဖြစ်ပါတယ်ဒီ wash out မလုပ်သွားနိုင်ရင်ဆိုရင်ကျွန်တော်ကြားတို့စားတဲ့အကျဉ်းကျန်နေပါလို့ကဒီမှာကြာစီပြတ်နေတဲ့ခံကြလို့ရှိရင်ဒီရတဲ့ကြစီပြည့်ရခါကျတော့အဖြစ်ဖြစ်ဖို့ကြီးများပါ
ဟုတ်ကဲ့ဆရာဘလို့သွားတွေမှာပို့ပြီးတင်ပြလဲဆရာပို့ပြီးတော့ဂရုစိုက်ဖို့လုပ်လို
့များဆုံးပြောတော့ဒီအန်သွားမျိုးကိုကျွန်တော်ပြောရမှာပါဒီသွားရင်းတွေမှာမျက်နှာပြင်ချောမှုမျိုးရှိတဲ့သွားမျိုးတွေပေါ့နော်အရှိသွားရင်းမှာတော့မျက်နှာပြင်ချောမှုတွေကများပါတယ်ဆိုတော့အစားအသောက်ကတ်မျိုးတွေပြည်ပြီးဆိုလို့ရှိတာကမျက်နှာပြင်ကချက်ချဲပါနေတာပြန်သွားမျိုးချောင်းကျားမှာမျက်ပြင်ချောင်းကျတဲ့အစားအသောက်ရဟန်းကြောဒါတော့ချင်းပြတ်တယ်ဆိုတော့နောက်ဆက်အန်သွားရင်းမှာတော့ဝါးရင်းတွေမှာကျွန်တော်ညောင်းလေးရှိရဲ့အချိုင်လေးရှိရဲ့အစားပူပြီးကတ်ထုတ်ချက်ပြများတဲ့အခါကျတော့အဲ့လိုအေရီယာတွေမှာအဲ့လိုမျက်နှာပြင်တွေမှာအစာကတ်တန်ကြီးကျတော့များလို့ရှိရင်လေဒီစားပူချက်ကပြများလာတ
ယ်ဟုတ်ကဲ့ဆရာဒီကာကွယ်ရေးအနေနဲ့ဘယ်လိုမျိုးဒီလုပ်နိုင်တာတွေရှိလဲ
အစားတော့စားတဲ့အခါမှာဒီစားတော့ကကျွန်တော်လေတကြီးရောင်းနဲ့စားမယ်မဖြစ်သွားပြန်မှာဘာလို့လဲဆိုတော့မရှိအောင်တန်ရှင်းလေးလိုက်နိုင်လို့ရှိရင်ဒီပြဿနာမရှိတော့ပါဘူးပြအချင်းချင်းစားကန့်ကြီးမတွေ့နေအောင်ရတဲ့ရှင်လိုက်တာဘုံမစနစ်ကြီးလုပ်နေဆိုလို့ရှိရင်တော့ဒီစာရေးချက်ကပြနေပါလိမ့်မယ်
ဟုတ်ကဲ့ဆရာ နောက်ထပ်ရောဒီကာကွယ်ရေးအတွက်လုပ်တင်တာရှိတယ်
ဒီကဒီစနစ်မှောင်နဲ့ကြားတိုက်ခြင်းကိုကျွန်တော်ပုံမှန်တိုင်းတရုတ်ပြည်အနေနဲ့အနည်းဆုံးနဲ့ပုံစံနဲ့ကြည့်အောင်တရှိနေလို့နေစင်တာတစ်ခိုင်းပေါ့နော်နောက်တစ်ခုကခုနချောမှုတွေကြောင့်မှတွားချူကြားချမ်းမှာရှိနေတဲ့အစားတိုက်ကိုဒါဆိုရင်မခက်နိုင်ဘူးလို့ဖြစ်နေတာလေအဲ့ဒါမျိုးကြတော့ source ပေါ့ကျင်းနဲ့ပတ်စင်းလောက်တိုင်းလိမ့်မယ်လို့ဆိုလို့ရှိရင်တော့ဒီမှာအစားကြမ်းတာကိုသက်သာပါလိမ့်မယ်ပြန်နောက်ဒီအစားတိုက်ဆင်းလောက်ပြီးတော့မှမောင်ကျင်းစီပိနေမောင်ကျင်းစီပိနေဆိုလို့ရှိရင်လည်းဒီခြံကပူပြီးနေပါလိမ့်မယ်အ
ဲ့တော့ဒီနေရာမှာဒီကိုယ့်အကူတန်ရှင်းရေးလုပ်ပေးမယ်လဲဆရာကြီးခုနကြားတဲ့ခြံနေတဲ့အရာတွေကမစင်လို့ရှိရင်ရောဆရာကြီးဒီမှာစေကန်းပြတာလို့ပါလို့အဲ့ဒါကောအရေးကြီးလား
ဟုတ်ပါရဲ့ဒီကိလန်ကဒီတန်ရှင်းလုပ်တဲ့အိမ်ကဒေးလီပေါ့နော်နေ့စဉ်နေ့တန်ရှင်းလုပ်တဲ့ဆိုရင်လည်းတချို့နေရာတွေမှာဒီ brush နဲ့နေရာမျိုးဆော့ဆံနေတဲ့လူတွေဆိုရင်လည်းတစ်ခါလေးဒီ mix ကြောက်တဲ့ခံဆိုလို့ရှိရင်ဒီတတိယအဆူရင်းနေတဲ့တစ်ခါလေးကျောက်ပုံနဲ့ဖြစ်သွားတဲ့အခါမှာကိုယ်ကတန်ရှင်းလေးရတဲ့အခါမှာပြန်မထွက်တော့ဘူး။အဲဒါမျိုးကြတော့ဒီအချိန်ကမှသွားပြီးတော့ရက်ဆောင်နဲ့တန်ရှင်းလေးတန်ရှင်းလေးတွေတွေ့လို့ရပါမယ်။ဒါကလည်းနေရင်းတစ်မိနစ်တစ်ချိန်နောက်ကတော့ဒီကောင်းလေးလိုက်ကြရတဲ့အမှုဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဆရာရဲ့အထူးဒီတန်ရှင်းလေးလုပ်ဖို့ပေါ့နော်။တက်တက်မမအစာတွေရောရှိလား။ပို့ပြီးတော့ခုနကဒီသွားပိုးစားဖို့ကိုဖြစ်စေနိုင်တဲ့အစာမျိုးစားတွေပေါ့လေ
။အဓိကတော့ဒီရှိတော့ကလည်းညာတဲ့အစာစားလေးကိုကျွန်တော်တို့ကပြောရမှာပါဗျ။အဲ့တော့စီးရက်တဲ့အစားအသောက်တွေပေါ့နော်။တွားရင်မြင်ပြီးမှရေရှိကျစားနေတဲ့အစားအသောက်မျိုးဆိုရင်ပို့ပြီးတော့ကြည့်လို့များပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အဲ့လိုအစားအသောက်မျိုးစားပြီးတော့ချက်ချင်းဟိုတွားမတိုက်နိုင်တောင်မှဖလုတ်ချင်းတာမျိုးလုပ်တင်တာပါဆရာ
။မှန်ပါတယ်ခင်ဗျာ။ဒီကလေးကြောင့်ရင်းကလေးတွေမှဒီချိုးတတ်ပါတဲ့ညာတဲ့ drink တွေတောက်တဲ့ကလေးတွေဂျယ်လီလေးတွေစားစားရမျိုးရှိမယ်။အဲ့ဒီကလေးမျိုးဆိုရင်တော့ကျန်နေတော့တွားမတိုက်ဖြစ်သေးရင်တောင်မှပဲညာလေးကိုဖလုတ်ချင်းထုတ်လိုက်တာမျိုးဆိုရင်တော့ပိုးစားဖို့ချင်တဲ့တက်တာဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာ။နောက်တစ်ခုအခုလိုဒီကာကွယ်တဲ့ဂျားတွေရပဲပေါ့နော်။စေကန်နေပြတဲ့ဂျားတွေရပဲ
။ဟုတ်ကဲ့
။ဒီကံမကောင်းလို့ဒီသွားပိုးစားတာဖြစ်လာခဲ့ရောဆရာ။ဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ရမလဲ
။ပိုးစားစားလို့ဆိုရင်တော့ဒီမိနစ်ကအကြောင်းပြောင်းလာမှာဖြစ်ပါလိမ့်မယ်။ဒီမှာဦးဇင်းနေပေါ်နေနေကြော်လာပြီဆိုလို့ရှိရင်တော့သူကဒီ brownish color ပေါ့နော်။ net color မျိုးကြီးဖြစ်လာနိုင်တယ်။တစ်ပြေးပြေးပိုများလာရင်တော့တစ်ပြေးပြေးပိုပြီးတော့မင်းလာမျိုးဖြစ်နိုင်တယ်။အဲ့လိုဖြစ်လာပြီဆိုရင်တော့ဒီစစ်စေးရဲ့ကြည်ရည်စစ်စေးကြည့်လို့ရှိရင်ဒီကမြင်းတွေအကြောင်းပြောင်းသွားတယ်နဲ့မကဘဲနဲ့မြင်းတွေအောက်ထီအောင်စားသွားတယ်ပြည်လာကြရင်တော့အစိုးဆုံးဟောတွားပါပြီးကုစားတယ်ကြည့်နေတယ်ဆိုရင်တော့ရှင်းပြနိုင်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာဒီနောက်ထပ်ရောသိနိုင်တဲ့လက္ခဏာမျိုးရှိသေးလား
ခုနကကျွန်တော်ပြောလို့တွားမြင်းတွေပြောင်းလာရင် beach ဖြစ်လာတယ်ပေါ့နော်ဒီမြင်းတွေကလည်းဒီပေါ်ပြင်းထားပြီဆိုရင်တော့ဒီဒီမှာများပါ့ဖြင့်အီးကိုပို့ပြီးတည်လာတာများပါလိမ့်မယ်။အဲ့တွားချင်လာတဲ့ solution မျိုးပေါ့နော်ဟုတ်ဒီတကြီးနဲ့တောင်းတောင်းကြွားချင်တယ်များကြပါလေဒါပေမဲ့အဲ့ဒီကူးဆာဆာခံရတဲ့ solution တော့ဒီတွားမြင်မြင်ပေါက်လာပြီ solution တောင်းတောင်းရေလောက်ကိုကြွားချင်တာဆာပြီးတည်လာပါလိမ့်မယ်ခင်ဗျာဒီအစားတောက်ပြီးစားတဲ့ခံရမှာဖြစ်ရင်ဖြစ်မယ်ဒီ drink ကိုကိုးကိုးဆာတတ်တဲ့ခံရမှာကြွားချင်နေရတာကိုတော့အရင်ခံစားရမှာဖြစ်ပါလိမ့်
ဟုတ်ကဲ့ဆရာကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသမှုနေရာကခုနကလေစောစီးကုသနိုင်တော့အကောင်းဆုံးပါဒီနေ့ပြန်ပူစားစားလာပြီးနေရလေးရှိတယ်ဒါကလည်းစားပြီးတော့ဒီနေ့ပြန်စားပြီးတောက်လာပြီးဆိုလို့ရှိရင်ဒါအနည်းဆုံးပူစားတဲ့အချိန်ဒီမှာဖြစ်နေဆိုရင်တော့ပူစားတဲ့အခါမှာဒီပူစားတာကိုတန်ရှင်းရင်းလုပ်ထုတ်နိုင်မယ်။ဝါမြင့်နေပြီးပတိကံကောင်းလို့ရှိရင်ဖက်ရှင်အောင်လုပ်ပြီးသွားထားတဲ့ပစ္စည်းတွေကျွန်တော်တို့ကရအောင်လုံအောင်ပြန်ဖာထားပေးနိုင်မယ်ဆိုရင်တော့ပူစားတာအကြောင်းပေါ်မှလည်းဖြစ်ပါမယ်။ခပ်ပြီးတော့လည်းပူစားဖို့ chance မရှိဘူးပေါ့နော်
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဆရာဒီတဲ့အဆင့်မြင်သွားလို့ရှိရင်ဆိုးတဲ့အဆင့်တွေမှာဆိုရော
ဖြစ်တတ်ပါလေအဲ့လိုအာရီဒီတက်ရှင်နဲ့ပြီးလိုက်တဲ့နေကိုယ်ကဒိုးစားတာကိုတောင်းချင်တာကိုတောင်းတောင်းလေးဖြစ်ပြီးတော့ခါလိုက်လို့ရှိရင်ကြက်ပြူမြက်လာပြီဆိုလို့ရှိရင်ရောဒိုးစားတာကဆွဲတဲ့ပထမဆုံးဥရောမဟုတ်ဘဲနဲ့ဒုတိယလောတရားရောက်လာမယ်ဒုတိယလောကနေတတိယလောကသူမီးလာမယ်ပေါ့အောက်ဆုံးမှာအာရီရောရှိရတယ်ပေါ့နော်အဲ့ဒီလောကမီးလာပြီဆိုရင်တော့သူကကြိုက်တဲ့အဆင့်အောင်ပြူတည်လာပါလိမ့်မယ်အဲ့ဒီရှင်ဆိုရင်တော့ Nerf ကိုကြည့်ကြရဦးကြည့်ပါလေဟာဒီစဉ်းစားရဖြစ်လာပါမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကျမ်းမာရေးအစီအစဉ်ကိုတော့အပတ်စဉ်ခုလိုကြာသပတေးနေ့ညနဲ့တောက်ကြမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးကြပါတယ်တီလဝါအထူးစည်းဝါးရေးဆောင်တိဆောက်ရေးအတွက်ဝင်းကြီးချုပ်နဲ့ဒုတမရတွေကိုတိုင်တက်ရောက်ပြီးတော့မေကွန်းပြောကြပါတယ်။ဒါပေမဲ့ဒီစီမံကိန်းအတွက်ပြီးစလွယ်ရွှေပြောင်းခံရတဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝအခြေအနေကတော့ပုံမဆိုးဝါလာကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
သမရဦးတင်ကျော်မေလာအစောပိုင်းကအမိန့်ထုတ်ထားတဲ့အတိုင်းမြေသိမ်းမှုပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြီးတဲ့အထိ ဒီလဝအထူးစည်းဝါးရေးဇုံကမြေယာသိမ့်ပိုင်မှုကိုရပ်ဆိုင်ထားဖို့ဒေသခံတွေလွန်ခဲ့တဲ့ဇူလိုင်လကပန်ချထားပါတယ်။ဒီလဝအထူးစည်းဝါးရေးဇုံဒုတိယအဆင့်အပိုင်းခကိုမြန်မာနဲ့ဂျပန်ကိုယ်စားလှယ်တွေအောက်တိုဘာ21ရက်နေ့ကနေပြည်တော်မှာနားလည်ဖို့စာကြံလွှာလက်မှတ်ထိုးကြပါတယ်။ဒီလဝပထမအဆင့်အပိုင်းခကိုတော့2023မှာနားလည်မှုစာကြံလွှာလက်မှတ်ထိုးပြီးနှစ်နှစ်ကြာတဲ့အခါ2015စက်တင်ဘာလမှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒီလိုဝအပွင့်ကကိုဖွင့်လှစ်နိုင်တာဟာဥသိစေအစိုးရရဲ့အိမ်မက်အကောင့်ထဲပေါ်လာတာဖြစ်တယ်လို့ဒုသမရကတင်စားပြောဆိုသွားပါတယ်။မြေကတစ်ဆောင်နီးပါးရှိတဲ့ဇုံအပိုင်းကမှာစက်ရုံအလုတ်ရုံ20လောက်ရှိပြီးစတင်လေပတ်နေကြပြီဖြစ်ပါတယ်။နိုင်ငံပေါင်း15နိုင်ငံကကုမ္ပဏီ90ကျော်ရင်းနှီးထားကြတဲ့အထက်မှာအများစုကဂျပန်ဖြစ်ပါတယ်။တရုတ်၊ကိုရီးယား၊အမေရိကန်၊ဆွီဒန်၊ဩစတြေးလျ၊အာဆီယံနဲ့မြန်မာကုမ္ပဏီတွေပါဝင်ပါတယ်။ဒီလိုဝအပိုင်းကကိုရှင်းတင်မှပြည်စည်းမယ်လို့မျှော်လင့်ရပြီးဧက2000နီးပါးရှိတဲ့အပိုင်းခကိုလည်းအကောင့်ထဲပေါ်ဖို့စီစဉ်နေပါတယ
်။ဒါပေမဲ့ဒေသခံတွေနဲ့အစိုးရအကြားမှာမြေယာပြဿနာတွေမဖြေရှင်းနိုင်သေးရင်အပိုင်းခကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ဘူးလို့ဂျပန်ဘက်ကမြင်ပါတယ်။ဒါကြောင့်မြေပြဿနာမရှိတဲ့နေရာတွေမှာဇုံအပိုင်းခကိုစတင်အကောင့်ထဲပေါ်မယ်လို့သိရပါတယ်။အခုအထိဒေါ်လာ1,900ကျော်ဘူးရင်းနှီးထားပြီးနှစ်စဉ်ဒေါ်လာ300ကျော်ဘူးတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်ဇုံအပိုင်းကကြီးမှာအလုံနေရာ1000ခွဲပေါ်လာမှာဖြစ်ပြီးဇုံအပိုင်းခကွေးမှာ3000လောက်အထိရှိလာနိုင်တယ်လို့မျှော်လင့်နေပါတယ်အစိုးရရန်ရရဲ့ကျိုးနီစနစ်ကိုကျော်လွှားနိုင်ဖို့အတွက်တိလဝါဇုံထဲမှာတနေရာတည်းအပိအစီဆောင်ရွက်နိုင်တဲ့ One Stop Service Center ရုံးခန်းဖွင့်ထားပါတယ်တိလဝါဇုံထဲမှာတွင်လိုအပ်တာတွေကိုပြီးစီးနိုင်မှာဖြစ်ပါတယ်
ဒီလိုဟာအထူးစီးပွားရေးဇုံအတွက်နစ်နာဆုံးရှုံးတာကိုနေရာရွှေပြောင်းပေးရသူတွေမကျေနပ်လို့တိုးကြိုသွားရောက်တိုင်ကြားတာနှစ်ကြိမ်ရှိနေပါပြီ။လွန်ခဲ့တဲ့3နှစ်ကနစ်နာဆုံးရှုံးခဲ့တာတွေကိုမဖြေရှင်းသေးပဲစီမံကိန်းကိုဆက်လက်အကောင့်အထည်မဖော်ဖို့ဒေသခံခြေရွာ6ရွာကကိုယ်စားလှယ်တွေလွန်ခဲ့တဲ့စက်တင်ဘာလကတိုးကြိုသွားရောက်ပြီးအပြည်ပြည်ဆိုင်ရာစီးပွားရေးအေဂျင်စီ GICA နဲ့တွေ့ဆုံဆွေးနွေးပါလေ။အခုလိုတိုးကြိုအထိသွားပြီးကန့်ကွက်နိုင်အောင်Advice International အဖွဲ့ကစီစဉ်ပေးပါတယ်။2014ဇွန်လကလည်းဂျပန် NGO မဲခေါင် Watch ကစီစဉ်ပေးတဲ့အတွက်ဒေသခံရွာသား3ဦးတိုးကြိုကိုသွားပြီးတီလဝါစီမံကိန်းရဲ့ခြုံရင်းချက်တွေကိုကိုယ်တိုင်တင်ပြကြပါတယ်။အကြောင်းမထူးလို့ဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ
်။တီလဝါစီမံကိန်းအတွက်နေရာရွှေ့ပြောင်းပေးရလို့နှစ်နာဆုံးရှုံးတာကိုရန်ကုန်ဂျိုင်ကာယုံကိုတင်ပြပေမဲ့ဂယုမဆိုင်တဲ့အတွက်အခုလိုတိုးကြိုအထိသွားရောက်ရတာဖြစ်ပါတယ်။ဂျိုင်ကာလက်ခံထားတဲ့တီလဝါဒေတာပတ်ဝန်းကျင်အကျိုးသက်ရောက်မှုစစ်တမ်းကိုရွှေ့ပြောင်းခံရသူတွေလက်မခံနိုင်ပါဘူး။ဂျိုင်ကာဟာအစိုးရပြောတာကိုသာလက်ခံပြီးမြေယာပိုင်ဆိုင်မှုကိုစစ်ဆေးတာမျိုးမလုပ်ပါဘူး။စောက်ပေးထားတဲ့အိမ်တွေဟာလမ်းထဲနေနေတာမို့မိုးရွာတဲ့အခါမှာအိမ်သာနဲ့ရေရင်းမှာရေရှမ်းကုန်တာကြောင့်ရေညစ်ညမ်းမှုနဲ့ကြုံရပါတယ်။ကျန်းမာရေးဌာနကတက်ဆင်ထားတဲ့ဆက်တွင်း9တွင်းကိုစစ်ဆေးတဲ့အခါမှာအားလုံးဘက်တီးရီးယားပိုးတွေပါနေတာတွေ့ရလို့တောက်သုံးဖို့မသင့်တော်ကြောင်းသိရပါတယ်။ရွှေပြောင်းရေးအစီအစဉ်ကိုပြီးစလွယ်လုပ်ထားတာထင်ရှားနေပါတယ
်။ဒီလိုဟာအထူးစီးပွားရေးဇုံအတွက်နေရာရွှေပြောင်းပေးရသူတွေကိုလူ့ခွင့်ရေးဆရာဝန်အဖွဲ့ Physician for Human Rights ကစုံစမ်းလေ့လာတဲ့အခါမှာဒေသခံတွေရဲ့အခြေအနေဆုတ်ယုတ်သွားတာတွေ့ရတယ်လို့ဆိုပါတယ်။ပထမအထုပ်ရွှေပြောင်းတဲ့အိမ်တောင်စု80လောက်ကိုတောင်အဆက်မပြောင်းမထားနိုင်တဲ့အတွက်နောက်ထပ်ရွှေပြောင်းမဲ့လူတွေစိတ်ပြက်နေပါလေ။တင်းတန်ကျွင်းသွားတဲ့နေအိမ်တွေအတွက်ရော်ကြီးပေးပြီးမဲ့နေရာသစ်ပါဘဝသစ်တိစောက်ဖို့အတွက်မလုံမလောက်ဖြစ်နေပါလေ။အခုလိုပြီးကပြစ်လောက်တာမျိုးနောက်ထပ်မဖြစ်ဘူးဒေသခံတွေကလူလားနေပါလေ။အရေးရှင်စီးပွားရေးရှင်တန်ရေးဟာဒေသခံပြည်သူလူထုဘဝတဲ့ပုံပြီးအရေးကြီးနေကြောင်းတိလဝါစီမံကိန်းကပြတ်သားနေပါလေ။နေရာရွှေပြောင်းဖို့ကအဓိကထားပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးကိုဖြေရှင်းဖို့တာဝန်မယူတာသုံးနှစ်ရှိနေပါပြီ။ရှိနေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှဇုံအပိုင်းခါကိုအကောင့်ထဲပေါ်တဲ့နယ်လို့လယ်သမားဘက်ကတင်ပြပါတယ်။ဒီလိုဟာအရင်အနည်းတစ်ဝက်လောက်ဟာဂျပန်ကလာလာမှုဒေသခံနစ်နာမှုမှဂျပန်ကိုအဓိကထားပန်ကြားနေရတာဖြစ်ပါတယ်။ဒဝယ်နဲ့ကြောက်ဖြူအထူးစီးပွားရေးဇုံတွေကိုလည်းစတင်အကောင့်ထဲပေါ်နေပြီဖြစ်လို့ပြည်သူနစ်နာဆုံးရှုံးမှုမရှိရလေအောင်ဒီလိုဟာဆန္ဒမူနာဖြစ်တဲ့နယ်လို့ယူဆနေကြပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုကြာသပတေးနေ့ညချမ်းနဲ့တနင်္ဂနွေမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြမနိုင်ငံတဝန်းတိုင်းရင်းဒေသကသတင်းတွေကိုစူးစီးပြီးတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲ့တပ်ဖွဲ့ပါဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လူလက်ရေးတပ်မတော်ကိုမြမအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရက်ကလူစွန့်ခွာပြီးတော့ခရိုင်ပြည်စကူကျောင်းတွေမှာတိမ်းရှောင်နေကြရပါတယ
်။ကျမကနူပန်ပါ။ဒရင်တွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မောင်တောခရိုင်တွင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးသွားတယ်လို့မြန်မာအစိုးရတပ်မတော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ချက်အရသိရပါတယ်။အောက်တိုဘာလ9ရက်နေ့ကနေနိုဝင်ဘာလ14ရက်နေ့ထိစစ်သည်9ဦးကြဆုံး5ဦးတန်ရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်10ဦးကြဆုံး6ဦးတန်ရရှိခဲ့တယ်လို့အဲ့ဒီသတင်းမှာပါရှိပါတယ်။အကြမ်းဖက်တိုက်ခိုက်သူလို့ယူဆရတဲ့သူတွေရဲ့အလောင်း69လောင်းတွေ့ရှိရပြီးအကြမ်းဖက်မှုနဲ့ဆက်ဆက်သူလို့ယူဆရသူ230ကျော်ကိုထိမ့်သိမ်းထားကြောင်းနဲ့အဲ့ဒီတဲက23ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ကြောင်းဆိုထားပါတယ်ဖြစ်စဉ်တစ်လျှောက်လုံးအဆောက်ဦးပေါင်း289လုံးကိုအကြမ်းဖက်တိုက်ခိုက်ရေးသမားတွေကမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာကချင်လူလိုက်ရေးတပ်မတော် KIA တပ်မဟာ6နယ်မြေအတွင်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံယွာဇာမိသားစု60ကျော်စစ်ဘေးတန်းရှောင်နေရပါတယ်။နိုဝင်ဘာလ3ရက်ပိုင်းကလေးကဖြစ်ပွားလာတဲ့တိုက်ပွဲကြောင့်မုံပေါ်မှန်ကောင်းယွာသားတွေဟာမှန်ပိန်းအမှာရှိတဲ့ခရိယံဖျားเจ้าတွေမှာခလုံးနေကြရပါတယ်။သူတို့တွေဟာအဝတ်တထဲကိုတစ်ခုနဲ့ပဲထွက်ပြေးတန်းရှောင်လာရလို့ဇာဝတ်နေရအခက်ခဲကြုံတွေ့နေရတယ်လို့ယွာတကြီးကပြောပါတယ်။အစိုးရတပ်မတော်တမကိုကိုလျောက်ခန့်ချင်းမြန်တမ313တပ်ရင်းကကချင်လူလိုက်ရေးတပ်မတော် KIA ထင်းချုံနယ်မြေတွင်လည်းနဲ့ကြီးတွေပစ်ခတ်ခဲ့လို့လူထုထွက်ပြေးတိမ်းရှောင်နေရတာလို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော် INR ထပ်ဖြစ်လာနေလို့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ
်16ကြိမ်မြောက်ကရင်အမျိုးသားအစည်းအရုံးခဲညူကွန်ကရစ်မှာကရင်နိုင်ငံရေးပါတီနဲ့ပြည်တွင်းပြည်ပကရင်လူမှုအဖွဲ့အစည်းတွေအားလုံးပါဝင်တက်ရောက်ဖို့ခဲညူဘက်ကစတင်ပြင်ဆင်နေပါတယ်2019မတ်လမှာကျင်းပဖို့အတွက်နိုဝင်ဘာလ10ရက်နေ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်လိုက်တာပါ16ကြိမ်မြောက်ခဲညူကွန်ကရစ်ကိုနိုဝင်ဘာလ21ရက်နေ့မှာကျင်းပဖို့သတ်မှတ်ထားပေမဲ့လည်းခဲညူနဲ့အစိုးရကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ခဲညူကွန်ကရစ်ကျင်းပမယ့်ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်တယ်လို့လည်းခဲညူကောင်းဆောင်တွေကပြောပါတယ်2013ခုနှစ်မှာကျင်းပခဲ့တဲ့15ကြိမ်မြောက် KNU ကွန်ကရစ်မှာပြည်ပမှာရှိတဲ့ကရင်ကိုယ်စားလှယ်ကိုသာဖိတ်ကြားခဲ့ပါတယ်
။မွန်ပြည်နယ်ဝင်ကြီးချုပ်အနားယူမယ်ဆိုတဲ့တင်ထွက်ပေါ်လာတဲ့နောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်ရေမှုဦးဝင်းထိန်ကမွန်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်အစိုးရအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပါတယ်။ဦးဝင်းထိန်ဟာနိုဝင်ဘာ23ရက်နေ့မှာမွန်ပြည်နယ်မြို့တော်မော်လမြိုင်ကိုရောက်ရှိပြီးမွန်ပြည်နယ်ဝင်ကြီးချုပ်အပါအဝင်မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအပြန်အလှန်ပံ့ပိုးကူညီတွားကြဖို့ပြောကြားခဲ့ပါတယ်မွန်ပြည်နယ်ဝင်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့အပေါ်၎င်းအနေနဲ့အစိုးရအပြောင်းလဲလုပ်နိုင်ဖို့အခွင့်အာဏာမရှိဘူးလို့မွန်လူထုကိုပြောကြားလိုက်ပါတယ်
ချင်းပြည်နယ်ရဲ့ပထမဆုံးကောလိပ်ဖြစ်လာတဲ့ဟာခာဝိဇ္ဇာတိတ်ပန်ကောလိပ်ကိုပြည်နယ်မြို့တော်ဟာခာမြို့မှာနိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေကနိုဝင်ဘာလ9ရက်နေ့ကဖွင့်လှစ်ပေးလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးတက္ကသိုလ်ကအားကိုးရတဲ့ဟာခာထန်တလန်ဖလမ်စတဲ့၃မြို့နယ်ကတက္ကသိုလ်ဝန်ထမ်းအောင်တောင်းသူတောင်းသားတွေဟာလာမယ့်ဒီဇင်ဘာလ3ပိုင်းကစပြီးဟာခာကောလိပ်မှာပညာစတင်စီပူရတော့မှာဖြစ်တဲ့အတွက်အခက်ခဲတချို့ကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံမင်းထံကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မောင်နှောခင်အတွင်းမှာတကြောပြန်ဖြစ်ပေါ်လာတဲ့တိုက်ခိုက်မှုတွေကြောင့်တပ်မတော်သားအပါအဝင်ဒေသခံတွေတေချေဒဏ်ရာရရှိနေတာတွေရှိနေပါတယ်။တိုက်ခိုက်မှုတွေကြောင့်ဒေသခံတွေကနေရက်ကနေစွန့်ခွာနေတာတွေလုံခြုံမှုကင်းမဲ့လာတဲ့အတွက်အပြစ်မထွက်ဘဲနဲ့ဝိုင်းရီအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။လက်ရှိအနေထားကရွာသားနဲ့အကျန်းဖတ်သမားတွေကိုခွဲခြားမရတဲ့အတွက်တိုက်ခိုက်မှုတွေဖြစ်ပေါ်တာတေချေဒဏ်ရာရရှိသူများပြတယ်လို့မောက်တော်မြောက်ပိုက်ကမန်းကြီးရွာသားကိုမောက်သိန်းထွန်းကရခိုင်စကားနဲ့ပြောပါတယ်။
ကျွန်တော်တို့ရွာသားတွေရွာပြီးမထွက်ရတဲ့တလားကြော်နေပြီအခက်ခဲကတော့ကျမ်းမာရေစာဝိနေရေအားလုံးအခက်ခဲပါပဲကျွန်တော်တို့ရွာပေါက်ဝင်းကျင်မှာဖြစ်နေတာတိုက်ပွဲကအခုလည်းဖြစ်နေတော့မယ်တောင်ကျန်းတူနေရွာသားတွေကခွဲလို့မရဘူးတုတ်တွေသားတွေနဲ့လိုက်တယ်ပြီးတော့ခြုံခိုတိုက်တယ်စစ်သားတွေလည်းအကြအဆုံးတိတ်များတယ်
တို့ဘာလာဆံပိုက်ကမုတ်တော့ခရိုင်တောင်းမှာရှိတဲ့နေချားဆုံးစခန်းတွေကိုအကျန်းဖာသမားတွေစီနာခံရပြီးနောက်အစိုးရတပ်ဖွဲ့တွေနေမြေရှင်းလင်းမှုကြောင့်အနည်းငယ်ညင်သာခဲ့ပေမဲ့အခုတဖန်တိုက်ခိုက်မှုတွေနဲ့ပုံခွဲမှုတွေပြန်လေပွာပေါက်လာတာပါတိုက်ခိုက်မှုတွေကြောင့်မုတ်တော့မြောက်ပိုက်ကကြည်ရော်တွေမှာအမျိုးသမီးတွေကလေးသူငယ်တွေနဲ့တာကြည့်ရွေအိုတွေကပုံတော်ကြီးကျောက်တွေမှာစူးယွန့်ခိုလုံနေကြရပါတယ်လုံချုံရဲ့အတော့နေချားဆုံးတပ်ဖွဲ့နဲ့အတူရွာသားတွေကပူပေါက်တာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ရန်အောင်ပြန်ကြည်ရဆရာတော်ကရခိုင်စကားနဲ့မိန့်ပါတယ်
ကျောင်းမှာမစလာဆရာဆက်တဲ့တစ်ခါဝင်တော့ခဏရောက်ဆက်ရောက်ဆက်တဲ့ဒီကလေးကဆင်းဆရာလုံးခေါ်ပြီး
ဘူးစင်းတို့ရွာမှာလုံချုံရေးချထားတာရှိတယ်ဒါပေမဲ့စိတ်မချရဘူးဟိုရွာမှာဖြစ်လိုက်ဒီရွာမှာဖြစ်လိုက်နဲ့လုံချုံရေးအားနည်းချက်တွေကအများကြီးရှိတယ်နောက်တစ်ခုကစစ်တပ်အင်အားကလည်းနေတော့မလိုက်နိုင်ဖြစ်နေတယ်ဒီဒေသမှာအခြေအနေကတိတ်ဆိုးနေတယ်
နိုဝင်ဘာလအတွင်းမှာပဲမုတ်တော်မြို့နဲ့ဆက်သွယ်ထားတဲ့တရားသုံးဆန်းကိုအကျန်းဖာတိုက်ခိုက်သူတွေကဘုံခွဲဖြတ်စီလိုက်တဲ့အတွက်ဒေသခံတွေဈေးဝယ်ဖို့နဲ့လေယာဆင်းပြီးစပါးရိုက်သိမ်းဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဆိုပါတယ်အခုလိုမျိုးဖြစ်ပေါ်ရတာဟာပြင်ပပရောဂါကြောင့်ဖြစ်တာလို့မုတ်တော်မြို့နဲ့ရခိုင်မြို့သားပါတီဥက္ကဋ္ဌဦးခိန်မောင်ဆန်းကသုံးသပ်ပါတယ်တိုက်ခိုက်မှုတွေကြောင့်မုတ်တော်ခရိုင်အတွက်မှာလူပေါင်း60ကျော်သေဆုံးပြီးအိမ်ပေါင်း280ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့မသင်္ခါသူ200ကျော်ကိုလည်းထိမ့်သိမ်းထားတယ်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်အတွင်းမှာကချင်လူလက်ရေးတပ်မတော် KIA ကိုအစိုးရတပ်မတော်ကနေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ကနန်းစစ်ဘေးစစ်တမ်းတင်နေကြပါတယ်။ဒီအခြေအနေကိုလူထုရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကနေသူတို့ကိုလာရောက်ကြိရှုအားပေးကူညီတာတွေမရှိသေးဘူးလို့လည်းဆိုကြပါတယ်။နေဆက်နေတိုင်းဒေသလူထုနဲ့ NLD အစိုးရတို့ကင်းကွာနေပြီလားဆိုတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နမ်ဖော်မကနေတင်ဆက်ထားပါတယ်။
စစ်ဘေးရှောင်တွေစုပြီးတည်ထောင်ထားတဲ့ငွေပြောဆံပြကျေးရွာမှာစားနပ်ရိက္ခာထောက်ပံ့မှုတွေဖြတ်တောက်လိုက်တဲ့နောက်ပိုင်း NLD အစိုးရအနေနဲ့အလုတ်ကင်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေတယ်လို့စစ်ဘေးရှောင်ကိုစော်ဝမ်းကပြောပါတယ
်။နောက်ကိုအစိုးရအဟောင်းတော်ကတော့ကျွန်တော်တို့နှစ်လတစ်ခါ၊သုံးလတစ်ခါပေါ့။အရိက္ခာပန်းချီလိုပါရင်တော့ဘယ်နဲ့ထုတ်ပေး။ကိုယ်အစိုးရကဘာမှလည်းမလာတော့ဘူး။ဘာမှလည်းလာကြည့်တာပြုတာမရှိတော့ဘူးလေ။ကျွန်တော်တို့ဘာလို့ရာရာကြီးဖြစ်စီကျင်တာတော့စားနာရိတ်ခံမရတာရတာတော့အရေးမကြီးဘောနော်အလုတ်လုံငန်းကင်ငန်းခွန်လမ်းမျိုးဘောနော်ရမယ်ဆင်းတော့လေ့ကျင်တာပါ
ငွေပြောဆံပြချေးရွာဟာမြစ်ကြီးနားမျိုးနဲ့အင်ခိုင်ပုံတောင်ချေမှာတရှိတာဖြစ်ပါတယ်မြစ်ကြီးနားမျိုးပမော်မျိုးဝိုင်းမော်မျိုးစံပရာပုံမျိုးနယ်နဲ့ချီဖွေမျိုးနယ်တွေမှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေစုစည်းပြီးကချင်ပြည်နယ်အစိုးရကနေ2014ခုကဆံပြချေးရွာတည်ထောင်ပေးထားတာပါစံပရာဘုံကနေဒီစုစည်းရွာကို2016နှစ်ဦးပိုင်လောက်ကပျောက်ရွှေ့လာတဲ့ဒေါ်ဟောင်းနှောကတော့ဘာတခုမှအဆင်မပြေပဲပါလာတဲ့လက်ဝက်လက်စားတွေတောင်ရောင်းစားလိုက်ရပြီလို့ပြောပါတယ
်အဆင်ပြေတာဆိုတော့ဘာမှမရှိသလောက်ပါဥစားစံပရာဘုံကတက်တယ်ဘောနော်ကိုကရွာမှာလှုပ်လှုပ်မှဒီတိုင်းငွားမှုကျွေးမှုမှနေလှုပ်မှနေကြတာဘောဒီရောက်ကြတော့အလောက်ကိုင်းတော့မရှိဘူးသူများစီနေစားသွားမယ်ဆိုလဲနေစားခေါ်ရတော့မရှိဘူးဒီမှာအဲ့လိုဖြစ်နေတာကိုစုဆောင်ထားတဲ့ကတ်လေးရောင်းလိုက်စကြူလေးရောင်းလိုက်မှအဲ့လိုရောင်းမှပါနေကြတော့ပါ
ငွေပြောစာမျှကြေးရွာစတင်ကလေးကပြောင်းရွှေ့လာသူတဦးကတော့ NLD အစိုးရတစ်အနေနဲ့သူတို့ကိုကူညီကြည့်ရှုစေချင်တယ်လို့ပြောပါတယ
် NLD ကအစိုးရအနေနဲ့လူမှုနဲ့မကင်းကွာစေချင်ဘူးနော်အခုကဘလို့ဖြစ်လာလို့ဆိုတော့အရင်အစိုးရဆက်ဆက်တုန်းကလူမှုနဲ့နှစ်လတစ်ကြိမ်သုံးလတစ်ကြိမ်လာတယ်လူမှုနဲ့တွေ့တယ်အခုငါတို့ NLD အစိုးရတက်လာမှလူမှုနဲ့လုံးဝမတွေ့ဘူး NLD အမှတ်ဖြူလာမဲလာအောင်မပြောဖြစ်နေ
ကချင်စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့နေရပြန်ဖို့အတွက်နှစ်ဖက်တကြားစည်ရေးပြေရော့မှုမရှိသေးပဲတိုက်ပွဲလဲမကြခဏဆိုသလိုဖြစ်ပွားနေတာကြောင့်အခက်တွေ့နေရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မုံတော်ခရံတွင်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတမရော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လူလက်ရဲတပ်မတော်ကိုမြန်မာအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရပ်ကနေဆုံးခွာကာခရိယံဖျားရှိခိုးကျောင်းမှာတင်းရှောင်နေရပါတယ်။
တော်ရရှင်တွေကုနာစင်နေကြတာကတော့ကျွန်တော်တို့ပြည်နယ်ဝိုင်းတော်သားတွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။တိုင်းရင်သတင်းတော့ဒီစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အပတ်စဉ်ကြာတာပရင်းနေ့ညနဲ့တောက်ကြမနက်ခင်းအစီအစဉ်တွေ
ာကိုလည်းနားဆင်ကြရအောင်ပါရှင်
ရှင်များရှင်မြမပြည်တော်တော်ရော့မြို့ဝါမကျန်းရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါသည
်။လာမယ့်စနေညတရိပ်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ပြန်မနက်ခင်းအစီအစဉ်တွေကိုတော့မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင
်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တွေ့ဆုံမှုရှိပြီးဂျပန်နဲ့အမေရိကန်ကြားလူညူရေးဆိုင်ရာမာမေးဖြစ်မှုရဲ့အရေးပါပုံကိုဂျပန်ဝန်ကြီးချုပ်ကအထူးလေးထားပြောမယ်လို့ခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့သတင်းမှာယူကောက်ပွဲမှာအနိုင်ရပြီးခဲ့ကဆိုရင်မစ္စတာထရမ့်ဟာကမ္ဘာခေါင်းဆောင်အတော်များများနဲ့တယ်လီဖုန်းကတစ်ဆင့်စကားပြောပြီးပါပြီဒါပေမဲ့လည်းအခုဂျပန်ဝန်ကြီးချုပ်အာဘေနဲ့ကတော့ဇန်နဝါရီလမှာသမ္မတသက်တမ်းမစတင်ခင်ပထမအဦးဆုံးပြည်ပခေါင်းဆောင်တစ်ယောက်နဲ့လူကိုယ်တိုင်တွေ့ဆုံတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာကြီးနဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်ဆိုတာဂျာမန်တွေနဲ့ဥရောပဒေသတွေအကုန်လုံးကိုလေးနဲ့ပြောဆိုပြီးအမေရိကန်နဲ့ဥရောပကြားခိုင်မာတဲ့ညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုပေါ်သမ္မတဘရက်ကိုဘာမားကဂျာမနီနိုင်ငံခီးစဉ်တွင်အထူးအလေးပေးပြောဆိုပါတယ်။သမ္မတဘာမားဟာသူ့ရဲ့သမ္မတသက်တမ်းတွင်နောက်ဆုံးပြည်ပခီးစဉ်မှာဂျာမနီနိုင်ငံကိုအဓိကခီးတစ်ထောက်ပြည့်ရွေးချယ်ခဲ့တာပါ။ဂျာမနီဟာဥရောပရဲ့ဒေသစီးပွားရေးနိုင်ငံအမေရိကန်ရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်သလိုမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့မှာအရေးပါတဲ့အဖွဲ့ဝင်တစ်ဦးဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာလေးကသူဟာပရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံတကာရာစုတရားခုံရုံး ICC ကနေနှုတ်ထွက်ပွဲရှိတယ်လို့ပြောလိုက်ပါတယ်။တရားမဝင်မှုရေးဆေးဝါးရောင်းဝယ်မှုကိုနှိမ့်နှင်တာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးဒူတာလေးကို ICC မှာတရားစွဲခံရနိုင်ခြင်းရှိတယ်လို့သူ့ကိုဝေဖန်သူတွေကပြောထားပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နေရင်ဆိုင်နေရတဲ့လက်စားမှုအရှုပ်တော်ပုံကိုစစ်ဆေးဖို့အထူးရှိနေတူခံထားခွင့်ပြုမဲ့ဥပဒေတရက်ကိုတောင်ကိုရီးယားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သမ္မတဖာကွန်နေကသူနဲ့နှီးစပ်တဲ့မိတ်ဆွေတယောက်ကိုနောက်ွယ်မှာအာဏာအလွဲသွင်းစားလုပ်နိုင်အောင်ခွင့်ပြုခဲ့ပြီးငွေကြေးအချို့အမြတ်ညောင်များယူခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ပတ်သက်လို့စစ်ဆေးဖို့လွှတ်တော်ကခွင့်ပြုလိုက်တာပါခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်ရှင်။ကျမကစုမမဒီညာအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။တော်တာရှင်တွေအားလုံးညချမ်းမှာတောတာရှင်တွေရွှေလန်းချမ်းမြေ့ကြပါသည်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင
်
This program has come to you from the Voice of America, Washington.